ဂါဇာမှာနိုင်ငံတကာဥပဒေကိုချိုးဖောက်တာတွေရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကအင်္ဂါနေ့ကစွပ်စွဲလိုက်ပြီးချက်ချင်းအပြစ်ခတ်ရစဲကြဖို့တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအစည်းအဝေးမှာမစ္စတာဂူတရက်စ်ရဲ့ဆွေးနွေးချက်ကိုအစ္စရေးကဒေါသတကြီးနဲ့တုံ့ပြန်ခဲ့ပါတယ်။ပါလက်စတိုင်းနိုင်ငံရဲ့ဝန်ကြီးကလည်းပဋိပက္ခကိုဘာမှအရေးမယူတဲ့အတွက်ပြောဆိုပြီးရှုတ်ချလိုက်ပါတယ်။အောက်တိုဘာလ9ရက်ကဟားမတ်ရဲ့တုံ့လုံချောက်ချားပွဲအကြမ်းဖက်မှုပေါ်ခွင့်လွှတ်စရာမရှိပေမဲ့ပါလက်စတိုင်းတွေပေါ်အစုပေါင်းသဘောနဲ့အပြစ်ပေးဖို့လုပ်နေတာကိုတော့အစည်းအဝေးအဖွဲ့မှာမစ္စတာဂူတရက်စ်ကတတိပေးလိုက်ပါတယ်။ဂါဇာမှာနိုင်ငံကလူသားချင်းစာနာထောက်ထားရေးဥပဒေကိုရှင်းရှင်းကြီးချိုးဖောက်နေကြတာမျက်မြင်တွေ့နေရတဲ့အတွက်နဲ့နဲ့ရှိုက်ရှိုက်ရထိုင်မအေးဖြစ်မိတဲ့အကြောင်းနဲ့နဲ့ကိုင်ပဋိပက္ခရဲ့ဘယ်အဖွဲ့ကမှနိုင်ငံကလူသားချင်းစာနာထောက်ထားရေးဥပဒေရဲ့အထက်မှာမရှိကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ဒါပေမဲ့ဘယ်အဖွဲ့ရဲ့လို့တော့နာမည်ထုတ်ဖော်ပြောကြားသွားတာမရှိပါဘူးခင်ဗျာ။